Suez Domyo,
Sí.
Ari Suez Domyo si gelo, jangan ni de. Biri bateri ada si de, ubah biri dah dia di mana Domyo si be, si ni orang gaya biri tu. Gaya biri lo, si bola biri di mana biri tu. Di biri tu be, ada mana? Nada ni anu gaya tu, di biri tu kulo, bola biri lo, adun jiye mana tu? ဒီပိဋကကိုပဲတာယာနေခဲ့ရင်ခဏကဒီလိုရှုလို့ကောင်းရင်စိတ်ထဲမှာသဘောမကျဘူးအဲ့ဒီသဘောကျနေတာလေးကတာယာနေတာပဲအဲ့ဒီတာယာမှုကိုတာယာဖို့လို့တော့မယောဂီကသိသလားစိတ်မသိဘူးနော်ပိမွေ့နုညံ့နော်နော်အဲ့ဒီလိုအစွဲမျိုးလေးကိုပြောတာပါဟုတ်တယ်မလားညာလေးကသိထက်လာပြီဟောငါညာနေတာသိထက်နေပြီဟိုသဘောကျနော်ငါညာနေသိတဲ့လို့ဆိုရင်ခိုက်တာကဒိဋ္ဌိ။ဉာဏ်မျိုးကတော့အမတန်ဖြစ်တဲ့ဉာဏ်လို့ပဲကောင်းတဲ့ဉာဏ်ကြီးပဲလို့အထင်ကြီးလိုက်တော့မာနက။ဉာဏ်ကိုတာယာနေခြင်းသက်နာ။ဟောဒီဘုံကနဲ့တော့နော်။အဲ့ဒီအတိုင်းပဲဥပ္ပတိတရားဆယ်ပါးလုံးဒီတိုင်းပဲ။ဒီတော့ကျော်ပြလိုက်လို့ရှိရင်နိဂန္တိပေါ့။တခါတည်းနှစ်တဲ့နေတာလေးကိုပြန်ပြီးနှစ်တဲ့ရတာ။မကြည့်နိုင်ဘူး။ဒီနေ့ဘုံလေးလောက်ကဥပမာအရင်နဲ့ပြောရင်သူကြီးလေးစိတ်ကြီးတော့မြည်ရတဲ့အရွယ်ပေါ့နော်။ဒီသူကြီးလေးကျသိချက်ထားဗျာ။ဟော။ညီဘုံမတွင်တက်တက်မဲ့နေတာကိုပြန်ပြီးတော့ထုတ်ဖော်ပြီးတော့ပြောနေရတာကိုအရမ်းသာရှိတယ်လို့မသိဘူးလား။ဟေး။ဉာဏ်ကြီးကိုပြန်ပြီးတော့ဉာဏ်ကြီးထပ်ပြီးဖြစ်နေတာ။ရှင်းရှင်းနှစ်တဲ့မြန်လို့ဘုကိုနောက်တော့နှစ်တဲ့မြန်လို့ဘုကထပ်ပြီးဖြစ်တယ်။ဒီနည်းဘုံမှာဘလောက်ဖြစ်တယ်ဆိုတာကိုပဲလိုက်ပြီးတော့ဝါကျွမ်းနေတော့မာနသွေးလေးပေါ်လာတယ်။ဒီနည်းညာနေကိုပဲတာယာနေခဲ့ရင်တဏှာသွေးလေးပေါ်လာတယ်။အဲ့ဒီလိုပဲသူကနိဂန္ဓိအပေါ်မှာလည်းတဏှာမန္တဒိဋ္ဌိ၃ခုထပ်ပြီးတော့ဖြစ်နေပါတယ်နော်။အဲ့ဒီလိုဖြစ်နေတဲ့အတွက်ကြောင့်သူတို့ဟာဥပ္ပကိလေသာတရားတွေပဲနော်။ဒါကြောင့်ဥပ္ပကိလေသာ30ပေါ်လာပြီဆိုလို့ရှိရင်ဘာဖြစ်လဲ။ဒေသဝတိနဲ့အကုသလအပြတ်တော့ယောဂဝတ္တရောဥပ္ပါဒတိလို့ကံပတိဝိခိပတိအကုသလမလိမ္မာနဲ့အပြတ်တကျွမ်းကျင်မှုမရှိတဲ့ယောဂဝတ္တရပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တဲ့ဒီဥပ္ပါဒစတဲ့အလင်းရောင်ကြီးပေါ်လာတဲ့အချင်းခံမှစိတ်ဓာတ်တွေတုံ့လို့ပြန်လွင်တော့တတ်တယ်တုံ့လို့ပြန်လွင်တော့ဘောဟုတ်ဟုတ်ကိုသမထဘိမှတချို့ပေါ့နော်ဒါလေးပါဖြင့်သမာဓိထူထောင်လိုက်ဝင်းကနေလက်ခနဲ့ပြလာလိုက်တချို့ကရှုလို့မရတော့ဘူးလေဘာဖြစ်သွားလဲလန့်သွားလို့လေဟောအလင်းရောင်ကဖြတ်ခနဲ့ထုတ်လိုက်တော့လန့်သွားတာမမြင်ဘူးပဲဟုတ်တယ်မလားကြောင်ကြောင်ပေါ်လိုက်ပြောက်လိုက်အလင်းကိုညှော်လိုက်စသည်ဖြင့်စိတ်ဓာတ်တွေကဓာတ်လေးပါအာယုံရဲ့ပြင်ဘက်ကိုရောက်မသွားဘူးလားရောက်သွားပြန်လွင်သွားစိတ်ဓာတ်တွေကလည်းတုံ့လောက်တုံ့လောက်တယ်ဆိုတာကတော့
ဒေဝံဝေဒိနအာဟုဇနောအဘိန္ဒယောဂဝဇရောဥပ္ပဒတိသုတံတိဝိကဝိခိပတိဘာဝနာလုံးလုံးမြင့်မှန်ခြင်းမှုမရှိသေးဖြင့်ယောဂဝဇရပုဂ္ဂိုလ်ဖြစ်နေဆိုရင်မလိမ္မာတဲ့ယောဂဝဇရပုဂ္ဂိုလ်ဖြစ်နေဆိုရင်ကမ္မထဘိမှာပဲဖြစ်စေဝိပဿနာဘိကုလို့ကုရားပြအညာဘိမှာပဲဖြစ်စေပေါ့နော်အယောင်ရင်းမြေပေါ်လာတဲ့အချိန်ခါမှာစိတ်တည်းကတံလို့ပြီးတော့ပြန်နေပါလေဘယ်လိုလဲကိုဝိပဿနာရင်းအနေနဲ့ကြွတော့ပဲဆိုလို့ရှိရင်ရှေ့အချိန်ခါကအခုလိုအမြဲတမ်းထက်မြက်လာတဲ့ဥဒယပြဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်ကြီးမျိုးတစ်ခါမှမဖြစ်ဘူးဉာဏ်ကြီးရှေ့တုန်းကမရှိဘူးလို့မဆိုလိုဘူးနော်ရှေ့တုန်းကဖြစ်ပေါ်ခဲ့တဲ့ဉာဏ်ကြီးနဲ့ခုဒီဥဒယပြဉာဏ်မှာထက်မြက်ဆုံးချက်လာတဲ့ဝိပဿနာဥဒိယပြဉာဏ်ပိုင်းမှာတည်းမြဲဖြစ်ကြလာတဲ့ဝိပဿနာဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့အယုံကြီးတွေဟာမတူဘူးမတူတော့လက်ဆိုင်လေးဗလားဖုံးဆိုင်လေးဗလားစက်ပြီးဖြစ်စိတ်တည်းကမုန်းနှလုံးသွင်းရာဖြစ်တဲ့ကမ္မထအာရုံဖြစ်တဲ့ရုပ်နဲ့ကြံကြောသင်္ခါရတရားတို့ရဲ့အဓိဋ္ဌာန်ကလည်းအဖြစ်အပျက်ပြုံးပြီးတော့စဉ်းစားတွေးခေါ်မှုတွေဖြစ်လာတယ်။ဉာဏ်ရောဉာဏ်သွားဗလားလက်ဆိုင်ကြီးသွားဗလားစံမြင့်ဖြင့်ဒီလိုပြတ်ပြန်သွားတယ်ဒါရီလာကရမနာတိဘူးဒီယောင်လင်းကိုပဲတချို့ကျွမ်းကျင်မှုမရှိတဲ့ယောင်ဒီပုဂ္ဂိုလ်တွေကဒီဓမ္မမှာဒီယောင်လင်းဒီမှာယောင်လင်းဖြစ်တယ်ဒီသောဟာမတ္တမိဒီယောင်လင်းဟာငါပဲဖြစ်တယ် ဤသောမိအပ်တဲ့ဒီဉာဏ်လေးတွင်သာရအတ္တဖြစ်တယ်လို့ဒီလိုတွားပြီးရှိတယ်။ရှင်းလိုက်တဲ့အချိန်ကပြတော့မူလရှိနေတာကဒီသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာဖြစ်တယ်။အဲဒီအနတ္တတရားကနေဖြစ်ပြတဲ့သတ္တဝါတွေကဒီဉာဏ်လေးကိုပဲငါဟာပဲငါပဲငါပဲအတ္တပဲလို့တွားရှုလိုက်တဲ့အတ္တစိတ်တည်းပြန်လာသွားပြီ။ဒါရင်လားဆိုတော့မကတိဘူး။ဝိပဿနာဉာဏ်ကြီးကသူသင်္ကမ္မဖြစ်နေလာတယ်ခင်ဗျားလည်းဝိပဿနာဉာဏ်ကြီးကိုလည်းငါဟာငါနဲ့ဉာဏ်ပဲငါဟာပဲနိုင်အပ်တာပဲငါပဲလို့ဒီလိုဆိုင်ရှိတယ်သူသင်္ကမ္မဖြစ်နေနေတဲ့ဝိပဿနာဉာဏ်နဲ့ရှင်တွေ့ပြီးတော့ဝိပဿနာဉာဏ်ကိုဖြစ်တဲ့ဉာဏ်လုံးလေးတဲ့ပိဋိတရားဒီပေါ်လာတယ်ဒီပိဋိတရားကိုလည်းငါဟာပဲငါပဲနိုင်အပ်တာပဲလို့ရှိတယ်သူသင်္ကမ္မဝိပဿနာဉာဏ်နဲ့ရှင်တွေ့တဲ့အဖြစ်ကလေးတွေမြင်အင်းဘုပ္ပတိတရားဒီပေါ်လာတယ်ဒီပဒိညာကိုလည်းငါဟာပဲငါပဲနိုင်အပ်တာပဲလို့ဆိုတယ်။ဒုက္ခင်္ဂမဝိပဿနာဉာဏ်နဲ့ရှင်သွဲပြီးတော့အမတန်ချမ်းသာတဲ့ဝိပဿနာဒုက္ခတွေလည်းဖြစ်ပေါ်လာတယ်။ဒီဖြစ်ပေါ်လာတဲ့ဝိပဿနာဒုက္ခကိုလည်းငါဟာပဲငါပဲနိုင်အပ်တာပဲလို့ဆိုတယ်။အဲဒီလိုရှုနေရင်စိတ်ဓာတ်ဒီဆိုင်တုံ့လုပ်ပြီးတော့ပြန်နေနေနေပါတယ်။နောက်တစ်ခုဒုက္ခင်္ဂမယုတ်တဲ့ကံကြောင့်သင်္ခါရပြည့်လို့ရဲ့အနိစ္စဒုက္ခအနန္တအခြင်းအရာတွေကိုခင်ဗျားမြင်မြင်တတ်ဝင်ဝင်ဆုံးဖြတ်ချက်ချနိုင်တဲ့ရာဇိမောကခေါ်တဲ့အဓိမောကတရားနဲ့ပေါ်နေတယ်။ဒီရာဇိမောကတရားကိုလည်းငါဟာပဲငါရဲ့အတ္တပဲ။ငါဟာပဲငါပဲငါရဲ့အတ္တပဲလို့ဒီလိုရှုနေပြန်တယ်။နောက်တစ်ခုမိမရဉာဏ်နဲ့ရှင်တွေ့ပြီးတဲ့စိတ်ကလေးတွေကိုအပြည့်ထောက်ပံ့ချိမြောက်နေတဲ့တက္ကဟာဘာရဲ့ဝိရိယတရားကလည်းထိုးချင်းကမှအစွမ်းဖြတ်တယ်။ဒီမဲ့ကောင်ကဝိရိယကိုလည်းငါဟာပဲငါပဲငါရဲ့အတ္တပဲလို့ရှုမိပြန်တယ်။ဒီရုပ်နာကြောင့်သင်္ခါရတရားတွေရဲ့အနိစ္စဒုက္ခအနတ္တအခြေအကိုသင်္ချာအောင်ပြုပြင်ပေးနေတဲ့အမှတ်ရဖို့တတိဆိုတဲ့ဥပဒ္ဒနာတရားကလည်းဒုဝိပဒ္ဒနာနဲ့ရှင်သွဲပြီးတော့အလံထက်မြတ်စွာဖြစ်ပေါ်နေပါလေ။ဒီဥပဒ္ဒနာခေါ်တဲ့တတိကိုလည်းငါဟာပဲငါပဲငါရဲ့အတ္တပဲလို့ရှုသောဉ္ဇမယောလူချင်းပြုတင်ခါရတရားတို့ရဲ့အိသဒုက္ခအနတ္တအဖြစ်ဟောတော့လက်ကျောက်ကျောက်မှတောင့်တမှမရှိပဲအလဲအလဲသဘောမရှိဘူးအနည်းမြတ်သန်းနိုင်တဲ့တက္ကရာမိဇတုသက္ခာလို့ခေါ်သူအတ္တဝိပဒ္ဒုသက္ခာတရားကလည်းအလောင်းအကောင်းကြီးပါလေဒီဥဉ္ဇလူမက္ခတရားကိုလည်းငါဟာပဲငါပဲနိုင်အတ္တပဲလို့တော့ပြီးရှိရတယ်အဲဒီလိုရှိလိုက်ရင်စိတ်ကြေကပြောင်းသွားပြီလို့ခေါ်ပါလေလည်းကဥပါဒံကိုဖြစ်တဲ့ဉာဏ်လုံးကြီးတဲ့အလွန်သိမ့်မဲ့ဉာဏ်နေတဲ့မိဂတိတရားကလည်းပေါ်လာတယ်။ဒီဖြစ်တဲ့ဉာဏ်လုံးကြီးတဲ့မိဂတိတရားကလည်းငါဟာပဲ၊ငါပဲ၊ငါအတ္တပဲလို့သွားရှု။ရှုလိုက်တဲ့အတွက်စိတ်ကင်းကမူလဝိပါဒံရဲ့အကျိုးကအာယုံဖြစ်တဲ့ယုတ်ဆံကြောင့်တဏ္ဍာရတရားတွေအနိစ္စ၊ခြင်းဟင်းဒုက္ခ၊ခြင်းဟင်းမြတ်တဲ့အခြေအမှပြောင်းလဲသွား။ဒါကြောင့်အာယုံရောက်သွားတဲ့အတွက်စိတ်ဓာတ်ကြီးတုံ့လောက်နေတယ်၊ပြန့်နေနေတယ်လို့ဒီလိုခေါ်ရတယ်။ဒါပေမဲ့တစ်ဖက်ကလိမ္မာကျမ်းကျင်နေတဲ့ဘုရားဝတ္ထပုဂ္ဂိုလ်ဖြစ်တဲ့မင်းရှင်ဘာလို့လဲဘုဒ္ဓရောကနေသဏ္ဍာန်ပြတ်တော်ဖြစ်ရှင်သံဃာယောဂဝဇရောဩဘာဒတိတုဥပ္ပန္နတုအယံကုန်မီဩဘာဒောဥပ္ပန္နောသောခုပနယအနိစ္စသင်္ခေတပရိစ္ဆေသမုပ္ပန္နောခရတမောဝိယဓမ္မဝိဟာကဓမ္မနိရောဓဓမ္မတိဣတိဝတံပညာယပရိသင်္ခေတိဥပ္ပပရိသတိကုသလလိမ္မာကျွန်းကျင်သောပန္တိတော်ပညာရှိသောဗျာကုသလလိမ္မာသောပန္တိတော်ပညာရှိသောဗျာတော်ကျွန်းကျင်သောဘုဒ္ဓံသံဃာတော်အတိဉာဏ်ဖြင့်ပြည့်စုံသောယောဂဝန္တရောယောဂဝန္တရံပုဂ္ဂိုလ်သည်ဩဘာဒံတိတုဩဘာဒအစရှိသည်အစရှိသောဥပဒိယသံတရားတို့သည်ဥပ္ပန္နေတုထေရဖြစ်ပေါ်လာ၎င်းသောမေငိုင်းတန်တတဲ့အရာကိုဥပ္ပဒောဤဩဘာဒတရားသည်ဥပ္ပန္နောထေရဖြစ်ပေါ်၍လာခဲ့သည်သောကပဏယံသောဩဘာဒတရားကြီးကအနိစ္စအနိစ္စဖြစ်ပြီးတည်တတ်တဲ့နိစ္စတရားတည်းသင်္ခတအကြောင်းတရားတို့ဒီပေါင်းစည်းရပြုပြင်ပါနိုင်နိုင်ဖြစ်ပေါ်၍ဆရာတော်သင်္ခတတရားသာဒီပဋိစ္စသမုပ္ပန်သောအကြောင်းတရားကိုဆွံ့ပြီးဖြစ်ပေါ်လာသောပဋိစ္စသမုပ္ပန်တရားသာဒီခရဓမ္မကုန်ခြင်းသဘောရှိဝိရဓမ္မပြည့်ခြင်းသဘောရှိဝိရဒဓမ္မကင်းခြင်းသဘောရှိနိရောဓဓမ္မချုပ်ခြင်းသဘောတရားရှိဣတိဤသို့လည်းယင်တန်သောဩဘာဒကုပညာယပညာဖြင့်ပရိသေကဤပိုင်းသတ်ရှိဥပပရိကတိညာဖြင့်သုသာစေ၏ ဩမန္တကရှိဘဘုံနိစနိကြည့်တယ်နော်ဒီမှာကြွင့်ကျင်နေတဲ့ပညာရှိတဲ့ဥပ္ပဒဏ်ပညာနဲ့သိဆုံးနေတဲ့ယောဂဝဆရာပုဂ္ဂိုလ်ကဒီဩဘာဒအစတဲ့ဥပ္ပဒိလင်္ဒအငြင်းကြီးတွေမိမိရဲ့မန္တမတင်စားဖြစ်ပေါ်လာတဲ့အချိန်ခါမှာဘာလုပ်ကြလဲမိငယ်ဤတဏ္ဍနဲ့ယံခောဥပ္ပဒောဒီဩဘာဒတရားဒီဥပ္ပနောသင်္ချာဖြစ်ပေါ်ရလာပေပြီဘောဂယံသုဥပ္ပဒံတရားဒီကအနေဆုံးဖြစ်ပြီးပြည့်တတ်တဲ့အနေခတရားခါဒီပြင်းပြင်းထန်ထန်ဒီစားတရားပဲလို့ဒီလိုသူကနှလုံးသွင်းတယ်နှလုံးသွင်းတော့ဘုရားတော်ဒီနေရာမှာအလေးစားဆိုတာဘာလဲဆိုတာသိဖို့လိုတယ်အနေတန်ဒီပြင်ဆက်ခန္ဓာဆိုပြီးဒီလိုအထက်ကရဏကဖွင့်ထားတယ်နော်အလေးစားဒီကဆိုတာခန္ဓာငါးပါးကိုပြောတော့ခန္ဓာငါးပါးကယုတ်ဝိရဏပညာသင်္ခါရဝိညာဉ်ဆိုပြီးတော့ခန္ဓာငါးပါးရှိတော့ဒီဩဘာဒကရူပခန္ဓာခြင်းနဲ့မှအကျုံးဝင်နေပါတယ်ယုတ်တရားတွေရဲ့ဓမ္မတာကယုတ်လာခေါ်တဲ့အမှုကြီးအရင်နဲ့ဖြစ်ပါတယ်။ဒါကဒီဩဘာဒံခေါ်တဲ့ယုတ်တရားကလည်းယုတ်လာအမှုကြီးတွေအရင်နဲ့ပဲဖြစ်တော့ယောဂဝိသရာပုဂ္ဂိုလ်ကဒီဩဘာဒမှာပြည့်စုံနေတဲ့ယုတ်လာအမှုကြီးကိုသိအောင်ဘယ်ပုံဘယ်ကံဘယ်နည်းနဲ့အချင်းရှုရမလဲ။ယောဂနာတစ်ခုတစ်ခုအတွက်မှာပြည့်စုံနေတဲ့ပရမတ္ထသာသနာတွေကိုသိအောင်ဘယ်ပုံဘယ်ကံဘယ်နည်းနဲ့အချင်းရှုရမလဲလို့ဒီလိုတော့မေးချင်ရှိတယ်။ဒီဘုံရဲ့အဋ္ဌိကမဆင်းတော့ရှင်းရင်ဖြင့်ဝိပဿနာမရှိခင်တော့မဟုတ်ရောက်တဲ့သိသိစဉ်အပိုင်းတော်မှာဝိပဿနာဉာဏ်နဲ့အဲ့အလုံးကြီးမထက်သေးတော့ရောဂါဝဆရာပုဂ္ဂိုလ်ကဒီဩဘာဒံမှဒီရှိနေတဲ့အလုံးအုံသိမင်းနည်းရနေတဲ့ရုပ်ရက်တွေကိုသိကြီးကိုဆိုတာနည်းနည်းလေးဖြည့်ဖြည့်တဲ့သဘောရှိတယ်။ခုလိုဝိပဿနာဉာဏ်ကအလုံးချင်းမြင်လာပြီဆိုရင်တော့ဒီဩဘာဒံမှဒီရှိနေတဲ့ရုပ်ပရမတရားကြီးကိုသိကြီးမဆိုသိကြီးလို့ရတယ်ဒီလိုဒီဩဘာဒမဂ္ဂိတိတဲ့ယုံကြည်တယ်ကဘယ်လိုယုံကြည်တယ်လဲလို့မေးကြည့်ရှိဝိပဿနာဘဝနာကံတန်းကိုသိရနေတဲ့ယောဂဝတ္ထာပုဂ္ဂိုလ်ရဲ့နှလုံးအင်အတွင်းဟရိယဝိဇ္ဇာကိုမိတွေ့ပြီးဖြစ်ပေါ်သွားတဲ့စိတ်ကြီးစေတသိက်ကြီးဆိုတာထင်ရှားရှိပါတယ်ဒီစိတ်စေတသိက်ကြီးတဲ့မှာကုသဝိပဿနာဉာဏ်ပေါ့နော်ဆိုတဲ့ပြီးဥဒယပြီးဉာဏ်တော်ဝိပဿနာဉာဏ်ကြီးကိုပဏိတမောမြတ်သောယုတ်စိတ်ကြီးရတဲ့နန္ဒရည်လို့ခေါ်ရတယ်။မောမြတ်သောစိတ်တွေလို့ခေါ်ရတဲ့ပဏိတစိတ်တ။ဒီမောမြတ်တဲ့စိတ်တွေကြောင့်ဖြစ်ပေါ်သွားတဲ့စိတ်ဓာတ်ယုတ်ဒီကိုလည်းပဏိတစိတ်ဓာတ်ကြောင့်မောမြတ်သောစိတ်ဓာတ်ယုတ်ဒီလို့ခေါ်ရတယ်။အရိယဝိသုယမီတဲ့ဖြစ်ပေါ်သွားတဲ့စိတ်တိုင်းစိတ်တိုင်းကစိတ်ဓာတ်ယုတ်လို့ဆိုဖြစ်စေနိုင်တဲ့အပိုင်းမှာကိုယ်တော်မောမြင့်တဲ့သမထဘာဝနာစိတ်ကဖို့ဝိပဿနာဘာဝနာစိတ်တို့ကဲ့သို့အလွန်အရှင်တမြင့်မားနေတဲ့စိတ်တွေကြောင့်ဖြစ်ပေါ်သွားတဲ့အစိတ္တယုတ်ကြီးကြတော့အရင်တက်ကလည်းပုံများတယ်ယုတ်ကလည်းတိုင်းယုတ်ကလည်းတိုင်းမှလည်းပဒုယောဘတိသောဘာယအစိတ္တယတ္တဩဇာဆိုပြီးသဘောတရားရှိခုစီပါဝင်ကြတယ်ဒီသဘောတရားရှိခုတွေမှာပါဝင်နေတဲ့ဝိနည်းတဲ့ယုဘယုံကလည်းဘာသူရာဥပအလွန်တောက်ပါတဲ့ယုဘယုံဖြစ်တယ်ဒီစိတ်ကြောင့်ပင်တဲ့စိတ်ကယုံပြတဲ့ဒီထဲမှာပါနေတဲ့ဝိနတ်ကယူပါယုံတို့ရဲ့အယောင်လေးကတော့ရောဂါဝဆပုဂ္ဂိုလ်ရဲ့ခန္ဓာအိတ်အတွဲမှာကတက်တဲ့ပြီးတည်ရှိတတ်တဲ့သဘောရှိတယ်။မြင်ပိဋကကိုပြတ်နေမသွားနိုင်ဘူး။ဒါပေမဲ့ဒီစိတ်ကယုံပြတဲ့အိတ်မှာလည်းဒီသောတာဥဒ္ဓပါဝင်များနေ။ဒီဒီသောတာဥဒ္ဓကလည်းပုရိသယုံပြတဲ့ပုံများသောကိုစဉ်းစားခြင်းနဲ့ဆက်ဆက်ဆက်ဆက်ဖြစ်စေနိုင်တဲ့သောအားရှိတယ်။ဒီဥဒိယယုတ်လန်တိုင်းကိုတန်ခွင့်ပြုလိုက်ရင်လည်းယုတ်လတစ်ခုတစ်ခုမှာပထမညာဘောတိသောဘာယောအစိအနအယတာဥဇာဆိုပြီးတော့သဘောတရားရှိခုစီပဲရှိပါတယ်။ဒီဥဒိယယုတ်လန်တိုင်းမှာဘာတဲ့ဝဏ္ဏတယုပယုံကလည်းဘာတုရာရူပအလုံးတောက်ပါတော့ယုပယုံဖြစ်တယ်။ဒီလိုတောက်ပါနေတဲ့စိရိဇယုတ်လန်ဒီထဲမှာဘာတဲ့ဝဏ္ဏတယုပယုံဥဒ္ဒီစိတ္တရုပ်နာတိမှာပါတဲ့ဒီသောတ္တကြောင့်သင်္ခေဖြစ်ပေါ်သွားတဲ့ဖြစ်ပေါ်သွားတဲ့ဥဒ္ဒေရုပ်နာတိထဲမှာပါတဲ့အမနာကယုပယောဒီယုပယောနှစ်ခုပေါင်းစပ်လိုက်တဲ့အချိန်ခါမှာအယောအလင်းပညာယောဉာဏ်ယောအတုတုဖြင့်ဥဒ္ဒယဖြင့်အဉ္ဉာဏ်ကြောင့်ဖြစ်ပေါ်လာတဲ့အကြောင်းရင်းဒီဣဇ္ဇတတိနာမကဘိဋ္ဌဖြစ်ကျန်သွားပါတယ်ဒီလိုညံ့နေသွားတဲ့အယောအလင်းတွေကိုယုတ်လတူရဲ့အပေါင်းအစုကဖြစ်တယ်ဆိုတာပြီးရင်ယောဂဝဆရာပုဂ္ဂိုလ်ကဘာလို့ပါလဲ။ခေါ်ဩဘာဒမှာတင်းရှိနေတဲ့ဩဘာဒ၄ယောက်ကြီးလည်းမှာတင်းရှိနေတဲ့ခန္ဓာဘက်ကိုဆက်တင်သေးတယ်ရပါတယ်ဒီလိုကလည်းကအလုံးသိမ့်မှု ယုံနဲ့ဒီကအလွန်သိမ့်တဲ့အတွက်ဒီယုံနဲ့ဒီမှာတည်ရှိနေတဲ့ဓာလိဘကလည်းအလွန်သိမ့်တဲ့ဓာလိဘကဖြစ်ပါတယ်။ဒီဓာလိဘကလင်းသိမှုကိုအတွက်ယောဂဝိသပုဂ္ဂိုလ်ကအစ္စကမ္မတည်ရှိတဲ့အလင်းရောင်ကိုစတင်ပြီးဓာလိဘသိသိတဲ့ကိယမိန်းတမတည်ရှိတဲ့အလင်းရောင်ရဲ့ဓာလိဘကိုလည်းသိပြီလို့ရတဲ့သဘောရှိပါတယ်။ဒါကြောင့်ဒီဓာလိဘကိုသိသိလိုက်တဲ့အချိန်ခါမှာဓာလိဘကိုညာဖြင့်ပိဋကယူနိုင်တဲ့ယောဂဝိသပုဂ္ဂိုလ်ကဒီဓာလိဘကိုအာယုံယူပြီးတော့ပမာတိကိုဆက်လက်ထူထောင်နိုင်ရဲ့မညာမီအကျင့်တွေမှာယုတ်လာအမုံလေးတွေကိုတွေ့နေပါတယ်။ယုတ်လာတွေ့လိုက်တဲ့အချိန်ကမှဒီယုတ်လာတဲ့ကိုတောက်ခွင့်လိုက်ရင်အစ္စဒမယုတ်လာတဲ့ကိုတခုမှပထမယာဘဒီသောဘာယောအရှင်းနဲ့ရတာဩဇာဆိုပြီးသဘောတရားရှိကိုရှိတော့ဘိဓမ္မာပြည့်နှံ့သွားတဲ့အယောင်လေးမှလည်းအလားတူပဲပထမယာဘဒီသောဘာယောအရှင်းနဲ့ရတာဩဇာဆိုပြီးသဘောတရားရှိကိုကြည့်ပဲရှိပါတယ်။အစ္စဒမကြည့်တဲ့အရင်းရောင်လို့ခေါ်ဆိုအပ်တဲ့ယုတ်လာတို့ရဲ့ယုဂလတုမှာတော့စိဉ္ဇယုဂလနဲ့ဥဒ္ဒယုဂလအစုံပြီးနှစ်မျိုးရှိနေတယ်။ပရိဒတ်ခန္ဓာကိုယ်ရဲ့ပြင်ပဗိဒ္ဓမှာပြန့်နေတဲ့အလေးအမှန်ကတော့ဥဒ္ဒယုဂလရှင်မျိုးတို့ပြန်ပါရှိတာပါတယ်။အဲဒီယုံကြည်တဲ့ကိုယောဂဝဆရာပုဂ္ဂိုလ်ကဆက်လက်ကြည့်အသေးလေးရပါတယ်။အဲဒီတော့သိသိပြီးတဲ့အချိန်ခါကျတော့မှဒီယုံကြည်တဲ့ရဲ့ဖြစ်ပြီးပြည့်နေတဲ့သဘောဝကိုနည်းနည်းမြင်အောင်ကြည့်ပြီးတော့အလေးအမှန်အရှုပ်ပါတယ်။အလေးစားတော့လည်းရှုပ်ရတာဆိုတော့မဟုတ်ပါဘူးနော်။ဖြစ်ခြင်းပြင်းခြင်းတန်ရက်ဒီအမြင့်တဲ့အရင်ပါအနည်းငယ်ခံရတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခတွေလည်းရှိပါတယ်။မပြည့်စုံတဲ့အခြေအနေခံမှနေတာအပြည့်ဒီလေအတ္တမဟုတ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ချုပ်နေပါတယ်။အဲဒီတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးခံသင်ပြီးရှိုံနေလားဆိုတော့မကလေးဘူး။သင်္ခေတောအကြောင်းတရားတို့ဒီပေါင်းစုရဲ့ပြည့်ပြည့်မှအနိုင်နဲ့ဖြစ်ပေါ်ရတဲ့သောသင်္ခေတတရားတော်ချင်းသင်္ခေတလို့လည်းချုပ်ပါနော်။
ဒီနေ့ဥဒုလုံးဆက်ဆိုအပ်တဲ့အကြောင်းတရားတွေကတောင်းစုပြီးပြုရင်ပြိမအနိုင်နိုင်ဖြစ်ပေါ်လာရတဲ့တရားဖြစ်ခြင်းကြောင့်ဟောဩဘာဒလို့အမြတ်နေတဲ့သီရိဇယုတ်ဥရိဇယုတ်တွေကိုသင်္ခတာသင်္ခတာလို့ဒီလိုနဲ့ရှုနေနော်။နောက်တစ်ခုကပဋိစ္စသမုပ္ပန်နောအကြောင်းတရားကိုစွန့်ပြီးဖြစ်ပေါ်လာတဲ့အကျိုးတရားစုတာဒီ။ကျောင်းကျောင်းဆက်ပဋိစ္စသမုပ္ပန်ဒီမှာဝင်လာပြီ။အကြောင်းတရားကိုအစွန်းပြုပြီးမှဖြစ်ပေါ်လာတဲ့အကျိုးတရားစုလို့လည်းရှုနိုင်တယ်။ဒါအကြောင်းတရားလေဝိပဿနာစိတ်ဆိုတဲ့အကြောင်းတရားဘုဒ္ဓခေါ်တဲ့တိဇောတ္တဆိုတဲ့အကြောင်းတရားဒီအကြောင်းနောက်ကိုစိတ်နဲ့ဘုဒ္ဓဟုခေါ်ဆုံးအပ်တဲ့အကြောင်းနောက်ကိုအစွန်းပြုပြီးမှဖြစ်ပေါ်လာရတဲ့ပရိစ္ဆေသမုပ္ပန္နတရားလို့ဒီလိုလည်းရှုနိုင်တယ်။နောက်တစ်ခုခယဓမ္မောယဓမ္မောဝိရာဂဓမ္မောနိရောဓဓမ္မောခယဓမ္မောကုန်တတ်တဲ့သဘောတရားဝေယသမောပြတ်တတ်တဲ့သဘောတရားလို့ဒီလိုနဲ့ရှုတယ်ဒီသောဘာသမှာတည်ရှိနေတဲ့စိတ္တဇရဲ့ဥရိဇရုပ်တို့ရဲ့ကုန်ကုန်သွားတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ခရဓမ္မခရဓမ္မလို့ဒီလိုနဲ့ရှုတယ်ရုပ်ပြုံပြတ်ပြတ်နေတဲ့သဘောဒီကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဝေယသမောဝေယသမောဒီလိုနဲ့ရှုတယ်နော်နောက်တစ်ခုဝိရာဂဓမ္မအဲ့ဒီအရာအလေးလို့သမုဒိသစ္စာနဲ့ကသတ်မှတ်ပေးထားတဲ့ဒီသီရိဇယုတ်နဲ့ဥရိဇယုတ်တည်းအဲဒီဥရိဇယုတ်တည်းရဲ့ဒါကဉာဏ်ကြီးနဲ့အပိုင်းကိုရည်စွတ်ရည်စွတ်ထားပါတယ်နော်ဒီဥရိဇယုတ်တည်းရဲ့အပြည့်တည်းကိုတစ်ခါတည်းကြည့်အဖြစ်ကိုမကြည့်ဘူးအပြည့်တည်းကိုတစ်ခါတည်းကြည့်လိုက်တဲ့ဒီပင်ကဉာဏ်အခိုက်မှာဒီသီရိဇယုတ်ဥရိဇယုတ်လို့ပရမတ္ထသစ္စာနဲ့ကသတ်မှတ်ပေးထားတဲ့ဒီယုတ်တရားအစုအပေါင်းအတုံးခဲအမြင်ရနေတဲ့ဩဘာဒအပေါ်၌တွင်တက်တက်မဲ့နေတဲ့ရာဂကိုအပြတ်တည်းကိုရှုနေတဲ့ဘင်္ဂဉဏ်သတ်တဲ့ဒီဝိပဿနာဉာဏ်လေးကသင်္ကန်းအဖြစ်ဖြုတ်ခွဲနေတဲ့ဆောင်းဟာရှိရှိတဲ့အတွက်ကြောင့်ဒီစိတ္တဇာယဥဒ္ဒဇာယုတ်တို့ရဲ့အပြတ်တည်းကိုကြည့်ပြီးတော့လည်းဝိရာဂဝိရာဂလို့ရှုနေတယ်။ဒါမှအပြတ်ကိုကြည့်ပြီးတော့လည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးခုတင်ပြီးရှုနေတယ်အဲ့ဒီလိုရှိခဲ့ရင်ဒီဩဘန္ဒခေါ်တဲ့စိတ္တဇာယဥရိဇာယုတ်ဒီအပေါ်မှာဆွဲနေတဲ့ရာဂကိုတရင်ကအဖြစ်ဒီဥပါဒဉာဏ်ကပယ်ဆွတ်နိုင်တဲ့အစအားရှိတယ်။ဒါကဒီဥပါဒဉာဏ်ပဲမဉာဏ်ပိုင်းကျတော့ဒီလိုရှိပွားသုံးတရားကနေပြီးတော့မဲ့မဆိုင်ဘူးလားလို့မေးတော့ဒီဥပါဒနာရှိခဲ့ကစုံရင်းနေရင်တော့ဆိုက်တတ်ပါတယ်နော်။မဲ့ဆိုင်သွားခဲ့မယ်ဆိုလို့ရှိရင်လည်းသူမဲ့ဉာဏ်တို့ရဲ့အာယုဖြစ်တဲ့နိဗ္ဗာန်ကတော့ယုတ်နံဓမ္မသင်္ခါရတရားတို့ရဲ့လုံးဝမရှိရာချုပ်ငင်းရာဒေသတစ်ခုဖြစ်တယ်။ချုပ်ငင်းရာဖြစ်ခြင်းကြောင့်ထိုနိဗ္ဗာန်နဲ့ ရုပ်နာထဲမှာအကျုံးဝင်နေတဲ့ရာဂလည်းလုံးလုံးမရှိဘူးအဲဒီရာဂလုံးဝကျင်းရထုတ်ရဖြစ်တဲ့ဒီအသင်္ကရတအနိစ္စနိဗ္ဗာန်ကိုအပ္ပမံအထက်ထရှုနေရင်လည်းဝိရာဂတဘောကိုအပ္ပမံထက်ထရှုနေသည်ညီတယ်ဒီလိုဖွင့်ထားစလို့ဉာဏ်နဲ့ဉာဏ်ပီတိတွေမှာလည်းပုံစံဒီဘောပေါ်ကိုတော့ယူတယ်နော်និរោဓဓမ္မလည်းပုံစံဒီပဲဆရာនិរោဓအစ္ဆန္ဒនិរោဓတရကပြောခဲ့ပြီးပြီဒီသင်္ခါရတရားကြီးကခဏမဆက်တည်းတည်းပြည့်နေတဲ့ချုပ်နေတဲ့ဒီယုတ်တရားကြီးပေါ့ခဏကသတိစနဲ့ဥဒ္ဒစနော်ဒီယုတ်တရားကြီးကခဏမဆက်တည်းတည်းပြုံနေပြည့်နေတဲ့ချုပ်နေတဲ့တဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနိစ္စတုက္ခအနတ္တလက္ခဏာရဲ့သုံးချံတင်ပြီးတော့ဒီလိုညှိမိပါဒနာရှုခဲ့မယ်ဆိုရင်ဝိပဿနာဉာဏ်အခိုက်တရင်ကအဖြစ်ဒီသင်္ခါရတရားတွေအပေါ်နဲ့ကျွေးနေတဲ့တဏ္ဍမန္တဒိဋ္ဌိဆိုအစွဲတွေပြိုသွားတယ်။မဲ့ဉဏ်ဆိုင်ပြီဆိုလို့ရှိရင်တော့လုံးဝသမုဒ္ဒေတအဖြစ်ချုပ်သွားလိမ့်နော်။ဒါ၄လို့ချုပ်ကြီးရချုပ်ကြီးညုံဖြစ်တဲ့သင်္ခါရတရားတွေရဲ့ဘယ်နဲ့အသင်္ခါရတအနိစ္စနိဗ္ဗာန်ကိုအဖမံအထက်ထချုပ်ပြီးနေတာကိုလည်းနိရောဓဓမ္မသဘောကိုအဖမံအထက်ထချုပ်တယ်လို့ခေါ်ပါတယ်နော်။ဒါကဩဘာဒကိုကျော်လွတ်လို့မျိုးအောင်ကျင့်တဲ့နေ့နော်။နောက်တနည်းအထက်ကကအဆက်ပြီးဖွင့်သေးတယ်သောဝဗန္တအေဝဟောတိတသေဩဘသောအတ္တဘဝေယအတ္တတိတေတဝတိယအနန္တသဗ္ဗနာယအတ္တတိတိတောတတ္တမသောအဘသဝဒနာတိနအနတ္တဟုတ်သောအဘဝုထေနအနိသောဩဘသဝယပရိပိရဏတိနဒုက္ခတိသဗ္ဗံအရူပတတ္တကေဥဒ္ဒာနိယေနဝိထာရိတဗ္ဗံဆုံးရှင်းလုံးကပြောခဲ့တဲ့အတိုင်းပဲနော်အရူပတဏ္ဍကတော့ပြောခဲ့တဲ့အတိုင်းဘာပြောလဲအကျဉ်းရဲ့ဒီဩဘသဆိုတဲ့အလေးအောင်ကြီးဒီအတ္တသဖြင့်ညာအတ္တလို့ဆွေးယူမယ်ဆိုရင်ဆွေးယူစေမယ်ဒါပေမဲ့ဒီဩဘာဒအလေးအောင်ကြီးကဒီကေတော့အနတ္တဖြစ်နေတယ်။ဘာကြောင့်အနတ္တဖြစ်မှသူကပြောနိုင်လဲ။ဩဘာဒကိုဖန်ပြီးတလိဘဆက်နေလို့ချင်းခုနကသတိစကလနဲ့ဥဒ္ဒကလတင်ပြည့်တယ်။ဒီဥဒ္ဒရုပ်သတိစရုပ်ဒီခါဖြစ်ပြီးပြည့်နေတဲ့တရားအဲ့ဒီထဲမှာမပြည့်စုံတဲ့အခြေခဲအခိုင်အမာအနှစ်သာရအဖြစ်ဒီကေတဲ့အတ္တကိုလိုက်ရှားဖွေကြည့်တော့လည်းရှားဖွေလို့မတွေ့ဘူး။မတွေ့တဲ့အတွက်ကြောင့်အနတ္တသဗ္ဗနာယအတ္တဒီကေတော့အနတ္တဖြစ်နေတဲ့ဒီယုံတရားတွေကိုအတ္တလို့တော့ပြောယူနေပြီ။ကြည့်ရဲနော်တသမသောအဝတဝဒနာခြင်းနာအနန္တဒါကြောင့်ဒီဩဘသဟာအတ္တခေါ်တဲ့ပုဂ္ဂိုလ်တ attva ဒီကံတို့ရဲ့အလိုတိုင်းဖြစ်နေပြီမဟုတ်ချင်းကြောင့်အနတ္တဘုဒ္ဓဘာအဘဝထင်းနာအနိစ္စောဖြစ်ပြီးတော့ပြတ်သွားတတ်တဲ့အနေသဘောကြောင့်အနိစ္စမနေဥပ္ပန္နဝေယပတိပိလနာခြင်းနာဒုက္ခဖြစ်ချင်းပြချင်းတန်ကျက်ဖြင့်အနိစ္စခံရတဲ့သဘောဖြစ်ချင်းကြောင့်လည်းဒုက္ခမနေအဲ့ဒီအတိုင်းတဲ့နေ့တည်းကဝိပဿနာရှုပါရှုခဲ့မယ်ဆိုရင်တော့ဒီဩဘာဒခေါ်တဲ့လေယံကြီးသွားအပ်အပေါ်နဲ့တဏှာဇမနာဇဒိဋ္ဌိဇရီဆွေးနေခဲ့အဲ့ဒီအစွဲတွေကိုဒီဝိပဿနာဉာဏ်ကဖြိုခွဲ့နိုင်တဲ့သွားအပ်ရှိတယ်ဒါကျော်လွန်လွန်မြောက်အောင်ဖြစ်နေပြီပဲနော်အလားတူပဲကျန်နေတဲ့ဉာဏ်ပိဋိပတ္တိအစရှိတဲ့တရားတွေအပေါ်မှာလည်းထုံးကြီးလက်ကောင်းမယ်ပြန်နော်ဘုရားရှင်ကလည်းအနိစ္စဒိဋ္ဌိနာပရိစ္ဆေဓမ္မဗန္ဓဘုရားဓမ္မဝိရဓမ္မဝိရောဂဓမ္မနိရောဓဓမ္မဒီလိုရှိခြင်းလည်းရှိသို့မဟုတ်အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ရှိခြင်းလည်းရှိပြောသွားလိုက်နော်အဲဒီတော့ဘုံဘင်္ဂညာမိတ်မှာခဏခဏတော့ပြောနေပါတယ်ညာနိစ္စညာနိစ္စဥပ္ပောဂိဝိပတ္တိခဏကညာပိဋိပတ္တိအစရှိတဲ့ဒီသဘောတရားတွေကတော့ရှုနေတဲ့ဝိပဿနာဉာဏ်နဲ့ဝိပဿနာစိတ်နဲ့ရှင်ကျွေးပြီးတော့စိတ်တက္ကနာတစ်ခုအပြည့်မှာဉာဏ်ယူလိုက်ဖြစ်နေတဲ့ဆောင်းအဖြစ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်အဲ့ဒီရှုနေတဲ့ဉာဏ်ကိုတစ်ဖန်ပြန်ပြီးတော့ဝိပဿနာရှုလိုက်ရင်အလုံးစိတ်သာပြီးပါပါလိမ့်နော်ရှုနေတဲ့ဉာဏ်ကတော့ဉာဏ်ဥဆောင်နေတဲ့စိတ်ကလေးတွေဖြစ်တော့ဒီအချိန်ပိုင်းမှာရေပုံရအဖြစ်သုံးချက်နဲ့လေးလုံးရှိမယ်စိတ်စိတ်ဇောရင်းမှာဒီနေ့ကမနောတရဝဇ္ဇမှာစိတ်စိတ်ဆင်းနေလို့ဒီပိုင်းရောက်လို့ချင်းညံထက်လာလို့ဘလောပိုင်းရောက်ရင်တော့တရားယုံမပြတ်တတ်တဲ့သဘောလေးရှိတယ်နော်။လူနေသေးရင်တော့တရားယုံပြတ်ကျင်လဲပြတ်တယ်။အဲ့ဒီမနောဓရဝဇ္ဇံသောခဏချင်းအနေနဲ့ရေပုံရအဖြစ်ဖြစ်နေတဲ့ရှုနေတဲ့ညံလို့အမြင်တတ်တဲ့ဒီဝိပဿနာမဟာကုသိုလ်မနောဓရကဇောဝိတိစိတ်အစဉ်ကိုတစ်ဖန်ပြန်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုလိုက်ရင်ဉာဏ်ပိဋိပတ္တိအစရှိတဲ့ဒီတရားအလုံးဒီထဲမှာအလုံးအကျုံးဝင်သွားတယ်နော်။အဲ့ဒီတရားတွေကိုပြန်ပြီးတော့ဝိပဿနာရှုနေပြီပဲ။ဒီလေနော်ဒီကောင်းပြီဉာဏ်ကိုလည်းနေတမ်းမမအနေသောဟောမတ္တမီနမေသောအတ္တပိဋိကိုလည်းငါဟမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်ပိဋိကိုလည်းငါမဟုတ်ငါဟမဟုတ်ငါရဲ့အတ္တမဟုတ်သတ်လိဖြင့်အကုန်လုံးဒီဥပ္ပဂိရတတရားဆယ်ပါးကိုရှုလို့ကလည်းရှုနေတယ်အနိစ္စဒုက္ခအနတ္တလို့ရှုလို့ကလည်းရှုနေတယ်တနည်းအားဖြင့်အနိစ္စသင်္ခါရမနိစ္စသမုပ္ပန္နဘုရားဓမ္မဝိရဓမ္မဝိရကဓမ္မနိရောဓဓမ္မဒီလိုလည်းရှုခြင်းရှုနေတယ်နော်အဲ့ဒီလိုရှုခဲ့မယ်ဆိုလို့ရှိရင်ဘာဖြစ်လဲ။သောအေယံဝိသေပံအာဂိသန္တံ သမတေသဝိဒဥပကိရိတဇတဝိဇတိသဝါဩဘာဒတေယဓမ္မနာမေကောဥပကိရိတဝိမုတ်တံပန္နဝိသိပတိဘာနဝိပါဒနာမေကောတိမေကိသအမေကိသဝောထပေတိဒီကုဏကဩဘာဒအစရှိတဲ့တရားတွေကြည့်လိုက်ရင်တော့တခုတစ်ခုမှာတဏှာသမာနသတိဆိုအစွဲ၃ခုရှိခြင်းကြောင့်ခေဘကို၃ခုနဲ့ပြောလိုက်တော့အစွဲ၃ဥပ္ပကိရိတဇတလို့ခေါ်တယ်သမတေသဝိဒဥပကိရိတဇတအမြတ်30တော့ဥပ္ပကိလေသာအချုပ်အထွေးချုံပုတ်ကြီးပဲအဲ့ဒီချုံပုတ်ကြီးကိုဖြည့်ဆင်းလိုက်တယ်ဘယ်လိုဖြည့်ဆင်းလဲဘရမကိုညာမြင်ဆိုင်အောင်ရှုပြီးတော့သုပ္ပရမတရားတွေအနိစ္စဒုက္ခအနတ္တဘဘုကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စဒုက္ခအနတ္တလက္ခဏာ3တန်းတစ်လက်စီတင်ပြီးရှုနော်အဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာဒီဩဘာဒစတဲ့တရားတွေကတကယ်မညာဘုံညာအဖြစ်တော့မဟုတ်ဘူးဒီဥပ္ပကိလေသာခေါ်တဲ့ဒီဆယ်မျိုးတော်တရားတွေမှာလွတ်မြောက်နေတဲ့ဝိပဿနာလမ်းကြောင်းပေါ်တော့မှန်မှန်လျှောက်နေတဲ့ဝိပဿနာဉာဏ်ကတန်ရှင်းလင်းမှန်ဖြစ်တယ်။ဩဘာဒစတဲ့တရားတွေကလမ်းမှန်မဟုတ်။ဝိပဿနာဉာဏ်ကတည်းကလမ်းမှန်ဖြစ်တယ်လို့လမ်းမှန်ဟုတ်ဤမဟုတ်ဤလမ်းမှန်နဲ့လမ်းမှန်နှစ်ခုကိုခွဲခြားပြီးသိတဲ့ဉာဏ်ကိုဒီမဂ္ဂမဂ္ဂဝေါထာဏဉာဏ်လို့ခေါ်ပါတယ်နော်။အဲဒီမဂ္ဂအယံမေကောအယံနမေကောတိမေကိစ္စအမေကိစ္စနတ္တဝတိတံဉာဏံမေကမေကဉာဏတတနာဝိသုတိတိဝိတိတပံဒါကမေမေဒါကမေမောခုဆိုပြီးမေဟုတ်တာမဟုတ်တာကိုပိဋ္ဌာသိပြီးတဲ့အချိန်ခါမှာဒီနေတဲ့ဝိပဿနာဉာဏ်ကိုမေကမေကဉာဏတတနာဝိသုတိလို့ခေါ်တယ်လို့ဒီလိုရှင်းတယ်နော်အဲဒီမေကမေကဉာဏတတနာဝိသုတိစက္ကန့်လို့ဆိုက်သွားပြီအဲဒီဆိုက်နေတဲ့အချိန်ခါကျတော့ဣဒ္ဓဝနသဗ္ဗနတေနသစ္ဆနံဝါဝဌာနကတံဟောတိဒီအဆင့်အထိပြောမယ်ဆိုလို့ရှိရင်သောပုဂ္ဂိုလ်ဒီသစ္စာ၃ခုကိုပိဋ္ဌာတိပြီဘယ်လိုနည်းလဲယိတိဝိနောဒိယံတဝနမရူပတဝဝဌာပဏိနာဒုက္ခသစ္စာတဝဝဌာနကတံယိတိဝိနောဒိစကံကိုနှံ့ကြည့်လိုက်တော့နန္ဒယုတ်ကိုပိဋ္ဌာမှတ်တမ်းနေတဲ့အတွက်ကြောင့်ဒုက္ခသစ္စာကိုပိဋ္ဌာမှတ်တမ်းခြင်းဆိုတဲ့လုံငန်းခွင့်ပြုလုပ်ပြီးဖြစ်သွားတယ်သင်္ခါဝိတရဏဝိတောတိယံပိစ္ဆပရိကေနိနသမုဒိယသစ္စာတဝဝဌာနံဟောသင်္ခဝိတ္တနာဝိတ္တိသက္ကံကြီးလိုက်လို့ရှိရင်အကြောင်းတရားတွေကိုညာနဲ့ပိုင်းခြားယူနေတဲ့အတွက်ကြောင့်သမုဒိယသစ္စာကိုပိုင်းခြားခြင်းဆိုတဲ့လုံငန်းကိုပြုလုပ်ပြီးဖြစ်သွားတယ်နော်ပိုင်းခြားသိခြင်းဣမိတမေတ္တမေကညာနာတ္တနာဝိတ္တိယံတမ္မာမေကတာဝါဒရဏိနာမမ္မာမေကတာဝါဒရဏိနာမေကသစ္စာတဝါဝဋ္ဌာဏံကတံဒီမေကမေကညာနာတ္တနာဝိတ္တိပိုင်းခြားတော့ဘာဖြစ်လဲမမ္မာမေကကောင်းမွန်မှန်ကန်နေတဲ့မက္ခတရားကိုပိုင်းခြားပြီးယူနိုင်တဲ့သွားအရင်ပေါ်လာတဲ့အတွက်ဒီညမှာမက္ခသစ္စာကိုပိုင်းခြားမှတ်သားခြင်းဆိုတဲ့လုံငန်းကိုပြုလုပ်ပြီးဖြစ်သွားတယ်နော်သစ္စာဘယ်နှပါးထင်ရှားသွားလဲလုံမလောကီနိရောဓသစ္စာတစ်ခုအစ်တုံးကတော့ပြောခဲ့ထိုးပါပဲနော်ဒီညမှာတို့ကလောကီနိရောဓသစ္စာကိုမပြောချင်တော့ခြံထားလိုက်နော်ဧဝံလောကီယေနိဝတ္တံတဝဉ္ဇနိနတေညာသစ္စာနာဝဝဌာနကတံဟောတိလောကီဝိပဿနာဉာဏ်နဲ့ပဲရှင်းဥစွာဘာဖြစ်တယ်သစ္စာသုံးပါးကိုပိုင်းခြားမှတ်သားခြင်းဆိုတဲ့လုံငန်းကိုပြုပြီးဖြစ်သွားတယ်ဒီလိုဆိုရင်ရှေ့တုန်းကသစ္စာ၄ပါးထိခြားပါတယ်လို့ဘာကြောင့်ပြောရသလဲဒီလိုမေးစရာရှိနော်ဒီစဉ်တော့ဒီနေရာမှာသူပြောလို့ရင်းကတော့နိရောဓသစ္စာရအတ္တငတ္တအငိမ့်တဲ့နိဗ္ဗာန်ကိုခေါ်ဆိုအပ်တဲ့တကယ်နိရောဓသစ္စာကိုမဆိုင်သေးလို့သူကသစ္စာ၃ပါးလို့ပြောလိုက်ပါမယ်နော်။ဘုဒ္ဓလိုတုန်းကပြောခဲ့တဲ့သစ္စာ၄ပါးဆိုတာကအဝိဇ္ဇာတဏှာဥပါဒာနိခါရကံစတဲ့အကြောင်းတရားတွေကနောက်တစ်ချိန်အရဟတမေရောက်တဲ့အချိန်ခါမှာနောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွားမယ်။အကြောင်းတရားတွေကနောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်လုံလုံချုပ်နေသွားတဲ့အချိန်ခါမှာပြိဋိဘာနာသုတိအနောက်ဘက်မှာရောက်တဲ့နန္ဒီနောက်တစ်ဖန်မဖြစ်သောချုပ်ခြင်းဖြင့်ချုပ်သွား။အဲ့ဒီချုပ်ငိမှုကဒီဥရိယပြဉာဏ်မင်းကမြင်တယ်ဒါပေမဲ့ဒီကနိရောဓသစ္စာအစစ်မဟုတ်ဘူးလောကီနိရောဓသစ္စာဖြစ်တာဖြစ်တယ်ဒီဘက်မှာယောဂီတွေတော်ခမျက်များမျက်စိချာချာလင်တက်ပါနော်ဆရာတော်ချက်ချုပ်နေတယ်နှံ့ကြည့်လိုက်လို့ရှိရင်ချုပ်နေတယ်ဘာမှမတွေ့တော့ဘူးဘာမှမတွေ့တော့ဘူးသူတို့ကခဏခဏတော့ပြောပြောလိုက်ရင်လဲဆက်ရှိပါအောင်လေဒီလိုပြောရတယ်ဆက်ရှိပါအောင်လေလို့ပြောရတာကသူကဒီအချိန်ခါမှာအဘိင်္ဂတတအငိမ့်တနိဗ္ဗာန်ကိုလှမ်းပြီးအာယံယူနိုင်တဲ့အဖြစ်မရောက်သေးဘူး။ဒါဖြစ်လို့မရောက်သေးလို့မြင်တော့သူဝိပဿနာဉာဏ်က ဥရိယမြတ်ညာအကျဉ်းရှင်ပွားနေတဲ့အပိုင်းတော့ပါပဲရှိနေသေးတယ်။ဒီဥရိယမြတ်ညာအကျဉ်းရှင်ပွားနေတဲ့စနစ်မှာကတော့ဝိဇာတနာဥပါဒံတိခါရကန်းစားတဲ့အကြောင်းပြတဲ့လုံလုံချုပ်ချင်းကြောင့်အကျိုးရုပ်နဲ့နာမည်ပြိနိဗ္ဗာန်သုတိရဲ့နောက်ဆုံးတော့လုံးဝချုံငိမ့်နေတဲ့သဘောကိုလှမ်းပြီးမြင်အောင်ကြည့်တဲ့အပိုင်းသာရှိတယ်။အဲ့ချုံနေတဲ့ဘာဝကိုလှမ်းကြည့်လိုက်တဲ့အခါကျတော့ရုပ်တည်နဲ့နဲ့ဖြာဖွေးလို့မတွေ့တော့ဘူးအငိမ့်တဲ့သဘောတစ်ခုတော့တည်တယ်။ဘာအငိမ့်တယ်လဲလို့မေးတော့ရုပ်နဲ့တို့ရဲ့ချုံငိမ့်နေတဲ့သဘောပါ။အဘာဝသဘောမြတ်တာဖြစ်တယ်ဆိုပြီးတော့ညောင်းလို့ဆိုဖျားမြတ်ကတော့ဒီလိုသတ်မှတ်ချက်သိထားပါတယ်နော်။ရုပ်တည်နဲ့ရဲ့မရှိခြင်းအဘာဝသဘောတစ်ခုကိုတော့တွေ့လိုက်ပါပဲ။အဲ့ဒီအဘာဝသဘောတစ်ခုအပေါ်မှာယောဂီတို့ဘုန်းကတမာတိစွာအရင်ထက်နေခြင်းရဲ့ငြိမ်ပြီးတော့စိတ်ကြီးကတက်သွားတယ်။အဲဒီလိုတက်နေတဲ့အခါချုပ်ငြိမ်မှုမှကိုစိတ်ကအာယုံမျက်မှောက်ပြုနေတယ်လို့သူကဒီလိုသဘောပေါက်တယ်။သဘောပေါက်တဲ့အဲ့အတွက်သူတော့အင်္ဂံအငင်းတက်ကိုတော့ရောက်ပြီးနေသူတယ်လို့ဒီလိုအထင်ကြီးလိုက်တာနော်။အထင်ကြီးတော့ဒီယောဂီပုဂ္ဂိုလ်ကိုဖြစ်ချင်းနဲ့နိစ္စနဲ့တခုကတော့ဆက်ပြီးရှုပါအောင်လို့မေတ္တာရက်ခံရတယ်။ဆက်ပြီးရှုလိုက်လို့ဒီဉာဏ်လေးကရင့်ကျက်လာပြီ။ဝိပဿနာဉာဏ်ကရင့်ကျက်လို့အပြစ်နဲ့ပဲအခုပြီးအပြစ်နဲ့ကလည်းအစစ်စစ်ဝိပဿနာဉာဏ်ကိုတစ်မိတစ်စက်တက်ပြီးရှုသွားလိုက်တာနောက်ဆုံးအငင်တက်တဲ့အငင်တက်နိဗ္ဗာန်ကိုမျက်မှောက်ပြီးတော့တဲ့အဆင့်ကိုရောက်သွားပြီးသိတတ်တယ်နော်အဲဒီလိုမျက်မှောက်ပြီးတဲ့အဆင့်ရောက်တဲ့အချိန်ကကြတော့မှကျင်းတည်လောက်ပြီးသွေးရင်သူ့ကိုတစ်ခါပြန်ပြီးတော့အဲ့ခါကျမှမေကွန်းထုတ်ကြည့်ရဟိုးရှေ့ရခင်ကတွေ့ခဲ့တဲ့အငင်တက်နဲ့ခုတွေ့နေတဲ့အငင်တက်တူးသလားလို့မေးကြည့်ရဒီကောင်ကယောဂီတို့ခမများများအလုံးလိုလိုပဲဘာအဖြစ်ပြီးလဲမတူဘူးဘယ်ဘာလို့မတူဘူးတူတယ်ဆိုတော့ဒီနားလည်းသွားလိုက်အဲ့ဒီနားလည်းတဲ့အဆင့်အထိကိုတော့စောင့်ဆိုင်ကိုလိုတယ်ဘယ်လိုမတူတယ်လို့ဒီကကြီးဒီဘက်ကထပ်ပြီးတော့မေးကြည့်မေးလိုက်နော်သိကြဘာလို့လဲလက်တွေ့ကြည့်ကြပြီးတော့ဒီကလေးနဲ့ဖြည်းဖြည်းလို့ရခိုင်တဲ့အပိုင်းကြီးတော့မဟုတ်ဘူးနော်အဲ့ဒီတော့အဲ့ဒီအလင်္ကာရတအငိမ့်ကနိဗ္ဗာန်ကသိတဲ့ခဏကယုတ်တိနန္ဒီရဲ့ခြုံငိမ့်မှုတော့ခေါ်တဲ့ခန္ဓာပြိနိဗ္ဗာန်နဲ့ဒီလိုတော့ပြိနိဗ္ဗာန်ကသိတဲ့သာဥပါဒိတ္တနိဗ္ဗာန်နဲ့အနုပါဒိတ္တနိဗ္ဗာန်ကသိတဲ့နော်နိဗ္ဗာန်ကျင်းတော့မရောရှင်းခုဒီမှာသစ္စာ၃ပါးပဲသိတဲ့ဆရာကတော့နဘုရားသစ္စာမဆိုင်သေးတဲ့သစ္စာ၃ပါးလို့သူကပြောတာနော်ဘုရားကပြောလိုက်တဲ့သစ္စာ၄ပါးဆရာကတော့လောကီဉာဏ်ကသစ္စာခဏကအငိမ့်တကိုကြည့်ပြီးတော့ပြန်ပြောလိုက်တယ်ဒီနိဗ္ဗာန်ရဲ့ခြုံငိမ့်မှုကလည်းရေငါအပ်ဖြင့်ချုပ်ရင်းနေတဲ့အတွက်ခဏိကဏိရောဓလို့ခေါ်တယ်။ဒီလင်္ကာတို့ရဲ့နောက်တစ်ဖက်မဖြစ်တော့ချုပ်ရင်းဖြင့်ချုပ်ရင်းမှုကိုပြိတ္တပြိဏိကံလို့ခေါ်တယ်နော်။အဲဒီပြိတ္တပြိဏိကံချုပ်ရင်းမှုကိုလှန့်ကြည့်တော့လည်းယောဂီကမြင်နေပြီ။ပြိဏိဗန္နသုတိရဲ့နောက်ွယ်ဖန်ယုတ်တိနန္ဒီရဲ့နောက်တစ်ဖက်မဖြစ်တော့ချုပ်ရင်းဖြင့်ချုပ်ရင်းမှုကိုလှန့်ကြည့်တော့လည်းမြင်နေပြီ။အဲဒီယုတ်နန္ဒီရဲ့ချုပ်ရင်းမှုသဘောဝတ္တခုကိုလည်းသူကမြင်လား။ထို့ယုတ်နန္ဒီရဲ့လောကခြုံငင်းရာဖြစ်တဲ့အတ္တင်္ဂတ္တအငိမ့်တနိဗ္ဗာန်ကိုလှမ်းပြီးမြင်နေတဲ့အပိုင်းတော့မဟုတ်ဘူး။တနည်းအားဖြင့်ကိလေသာတို့ရဲ့မရှိခြင်းအဘာဝသဘောနဲ့ယုံနယ်တို့ရဲ့မရှိခြင်းအဘာဝသဘောမျှကိုသာလှမ်းပြီးတွေ့။ယုံနယ်နဲ့ခြုံငင်းသွားအောင်မဉဏ်ဖုံဉဏ်ဖြစ်ပေါ်လာအောင်အာရမဏပစ္စယတတ္တိနဲ့ကျေကျေပြုပေးနေတဲ့အတ္တင်္ဂတ္တအငိမ့်တနိဗ္ဗာန်ကိုလှမ်းတွေ့တာတော့မဟုတ်သေးဘူးနော်။သဘောဝတ်တစ်ချင်းမတူဘူး။ကဲဒါကြောင့်ဒီနေရာမှာသစ္စာ၃ပါးကိုထင်ရှားပြောပြီလို့ဒီလိုအထက်ကရာဆရာတော်ကတတ်မှတ်ပေးတယ်နော်သစ္စာ၃ပါးထင်ရှားနေတဲ့ဒီယောဂီသူတော်ကောင်းကရှင်းဖို့တစ်ဆင့်တက်ချင်တယ်ဆိုလို့ရှိရင်ဘာလုပ်ရမလဲရှင်းပြရမယ်လုံငန်းကိုကြည့်နော်မေဃမေဃဉာဏ်နဲ့တရားဝိသုတိစကံပြီးတဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကရှင်းတက်ဆင့်တက်တော့ပဋိပဒဉာဏ်နဲ့တရားဝိသုတိခေါ်တဲ့စကံတက်ကိုကူရတော့နော်ပဋိပဒဉာဏ်နဲ့တရားဝိသုတိစကံကူလိုက်တဲ့အချိန်ခါမှာယောဂီပုဂ္ဂိုလ်ကဒီဥပ္ပတိတဘုဒ္ဓဆေဘာအပေါ်နဲ့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့၃တန်တင်ပြီးဉာဏ်ဉာဏ်ဝိပဿနာရှုဖို့ပြောတယ်။ရှုလိုက်လို့ဒီသင်္ခါရတရားတွေရဲ့ရှင်းဖို့ပြမှုတွေကဉာဏ်နဲ့မှသိပြီးဉာဏ်လာပြီးထိခြားလာပြီးဆင်းဖို့နော်အတိတ်ကိုရှုကြည့်အနာဂတ်ကိုရှုကြည့်ပြီးတော့ကောင်းကိုရှုကြည့်အစ္ဆတရှုကြည့်ဒိဋ္ဌိဒိဋ္ဌကိုလည်းရှုကြည့်ယုတ်ကိုလည်းရှုကြည့်နာန်ကိုလည်းရှုကြည့်ယုံနဲ့နဲ့နှစ်ပုံပုံပြီးတော့လည်းရှိကြည့်ခန္ဓာငါးပါးနဲ့လည်းရှိကြည့်ကျောင်းကျိုးဆက်ပြိဿတမှုပါဘောဓိယတွေကိုလည်းတဖန်ပြန်ပြီးတော့ဝိပဿနာရှိကြည့်နော်ရှုလိုက်တဲ့အချိန်ခါမှာမေသင်္ခါရတရားကိုပဲရှုရှုရှင်းရှင်းလင်းလင်းတက်တက်တတ်တာကြီးနဲ့နော်ရှင်းချင်းပြင်းချင်းတဘောကိုမြင်ပြီဆိုလို့ရှိရင်ဘုပ္ပကိုဒီဘင်းကညံဘက်ကိုကူးခြင်းကူးလို့တော့ရပါနော်တော်တော် ဒီကညာဘက်ကိုမကူမီလေးမှာနည်းနည်းလေးဒီမှာလက္ခဏာရဲ့သုံးတာအကြောင်းနည်းနည်းလေးဆက်ပြီးပြောဖို့အကွက်ချက်ရနော်ဝိသရိမအထက်ကရာဒုနိယရဲ့ဆောင်းတဲ့286မှာဒီလက္ခဏာရဲ့သုံးတာအကြောင်းရှင်းထားပါတယ်ဒီလက္ခဏာရဲ့သုံးတာအကြောင်းကတော့မောင်မောဟဝိနောဒီနိယထက်ကရာဆောင်းတဲ့46 49ဆက်ပြီးတော့မှလည်းပါပါတယ်နော်လက္ခဏာရဲ့သုံးတာနဲ့မှာလက္ခဏာနိပဏ္ဍတသံသမလက္ခဏာသံလက္ခဏာဓမ္မေဝဋ္ဌကုမယောဂောကရဏီယောအဖေကဥပ္ပစီလိတ10ဘောကကျော်လွန်လုံလောက်ရှိတဲ့ပုဂ္ဂိုလ်ကြီးနော်ဘာလို့ရတယ်ကုဏဥရိယဗျာညာနေယောဂောကိမတိယောတိစေဥရိယဗျာညာကိုရအောင်တဖန်ပြန်ပြီးတော့ကျူးစက်ရတယ်ကျူးစက်လိုက်တော့ဘာကျိုးရှိတယ်လို့ပြီးတော့လက္ခဏာသံလက္ခဏာထောလက္ခဏာ3ဘောကကောင်းစွာပိုင်းခြားမှတ်သားနိုင်တဲ့အကျိုးတွေပေါ်လာလိမ့်ဥဒိယပြဉာဏ်နဲ့ရှင်းထားတဲ့ရှိဥပ္ပကိလေသရှိဥပ္ပကိလေတံဟုတ်တော်ဝါယထာဝတာရတတ္တတိလက္ခဏံတန်လက်ခေတုအနတ္တခိဥဒိယပြဉာဏ်ကနော်အောင်ပိုင်းမှာဆိုလို့ရှိရင်ဉာဏ်အရင်ပိုင်းအလိုပဲနှစ်ပိုင်းရှိတဲ့အဲ့နော်ဉာဏ်အောင်ပိုင်းမှာဆိုလို့ရှိရင်ဥပ္ပကိလေတံတရားဆယ်ပါးတို့ကနှမုတ်ထားတဲ့အတွက်ဥဒိယပြဉာဏ်မှာမြင်တော်မှုအထိုက်တယောက်ရှိမြင်တော်မှုအထိုက်တယောက်ရှိတဲ့အတွက်ကြောင့်လက္ခဏာရဲ့သုံးတန်ကိုဟုတ်တိုင်းမှန်စွာကောင်းစွာပိုင်းခြားမှတ်သားဖို့ရန်အတွက်မသွန်းနိုင်ဖြစ်ကြတယ်။ဒါပေမဲ့ဒီဥပ္ပကိလေသာလိုက်ကိုကျော်လွန်လွန်မြောက်သွားပြီဆိုလို့ရှိရင်တော့လက္ခဏာရဲ့သုံးတာကိုကောင်းစွာပိုင်းခြားမှတ်သားမယ်ဆိုရင်မှတ်သားလို့ရတယ်။အဲဒါကြောင့်ယောဂီပုဂ္ဂိုလ်ကဒီဥပ္ပကိလေသာတရား၁၀ပါးကိုကျော်လွန်လွန်မြောက်အောင်ဒီဥပ္ပကိလေသာတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတွင်နည်းဝိပဿနာရှုပြီးတဲ့အခါဝိရိယမြတ်ဉာဏ်ကိုရင့်ကျက်အောင်တစ်ဖန်ပြန်ပြီးတော့အတိဏကပိစုံဘင်္ဂလဒုမအိသဒဗိဒနန္ဒနှပါယုံတရားနံတရားဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်သင်ပြီးတွင်နိဝိပဿနာပြန်ရှုရတယ်။တောကျောဆက်ပိစ္ဆသဘောပ္ပသဘောတရားဒီကိုလည်းတွင်နိဝိပဿနာပြန်ပြီးတော့ရှုပြရနော်။ရှုပြရတဲ့အခါကျတော့အဲ့ဒီလိုရှုရမယ်ဆိုတာကိုတတ္တမလက္ခဏာနံလက္ခဏာတမေတ္တာကုဏယောဂောကရဏီယောဆိုပြီးအထက်ကကသတ်မှတ်ချက်ပေးထားတယ်နော်။လက္ခဏာရဲ့သုံးတန်ကိုကောင်းစွာပိုင်းခြားမှတ်တမ်းဖို့ရန်အတွက်ထပ်မံပြီးကျိုးစားအထုဆောင်ပါဦးနော်။ဉာဏ်ဉာဏ်ကြီးပြည့်စုံလို့ပဲကဲကောင်းပြီအဲ့ဒါဒီလက္ခဏာရဲ့သုံးတန်ကဘာကြောင့်မထင်ရှားရတယ်နော်လက္ခဏာနိဗ္ဗာန်ကိတ္တအမနတိကာရကိဏပဋိသန္တနာဥပထံတိလက္ခဏာရဲ့သုံးတန်ကမထင်ရှားဘူးဆိုတော့ဘယ်လိုအကြောင်းကြောင့်မထင်ရှားတာလဲနော်ဘယ်လိုအကြောင်းကြောင့်မထင်ရှားတယ်ဆိုတာလည်းပတ်တယ်လို့နော်အထေကရာကဖွင့်ထားတယ်အာနိစ္စလက္ခဏာတဝဥရိယဗျာနာအမနတိကာရတန္တိယပဋိသန္တနာဥပထတိတဝဒီဥသောအနိစ္စလက္ခဏာအနိစ္စလက္ခဏာတိကဥဒိယဗျာဏံယုံ난ကြောင့်သောသင်္ခါရတရားစုသို့ဤဖြစ်ခြင်းဖြစ်ခြင်းဥဒိယဗျာဏသဘောကိုအမနာတိကာရနှလုံးမသွင်းခြင်းကြောင့်မန္တတိယမန္တတိယုံ난တန်တတိအစဉ်သည်ပရိသဏ္ဍတော်ဘုံကိုယူထားသည့်အဖြစ်ကြောင့်နာဥပထာတိယောဂဝဆရာပုဂ္ဂိုလ်ရဲ့အတိညာနှင့်ရှင်းရှားစွာမတိလာခြင်းဖြစ်ပေ၏မန္တတိဘုံကြီးတစ်ချက်ဥဒိယဗျာဏအမနာတိကာရဒီသင်္ခါရတရားတွေရဲ့ဖြစ်မှုပြမှုကိုလည်းနှလုံးမသွင်းဘူး။သင်္ခါရတရားတွေရဲ့ဖြစ်မှုပြမှုကိုနှလုံးမသွင်းခြင်းဆိုတဲ့အကြောင်းကတခု။မန္တတိကဏဖုံးအောင်နေခြင်းဆိုတဲ့အကြောင်းကတခု။ဒီအကြောင်းနှစ်ခုကြောင့်အနိစ္စလက္ခဏာမထင်ရှားခြင်းဖြစ်တယ်။မန္တတိဆိုတာဒီလိုတုန်းကရုပ်ပိုင်းနံပိတ်မှာကဏအကြောင်းတွေပြောခဲ့ပြီးပြီနော်။မန္တတိကဏဆိုတာကရုပ်ပိုင်းမှာဆိုလို့ရှိရင်လည်းတဥ္ဒုတ္တအာဟာရလို့ခေါ်ဆိုအပ်တဲ့၄ဇောတ္တကြောင့်ဩဇာကြောင့်ဖြစ်သွားတဲ့ရုပ်ကလေးတွေကိုယုတ်ကလန်တစ်ခုစီတစ်ခုစီခွင့်ချက်ရှိဖြစ်ပြီးမမြင်ပဲအစဉ်အတန်းနဲ့ဒရန်နဲ့အနေနဲ့မြင်ခဲ့မယ်ဆိုရင်တဏှတိကနာဖုံးတယ်။ကျန်တဲ့ယုတ်ဒီမှာလည်းဘုံသာလို့ပါပဲနော်။ယုတ်ဒီကိုကလန်တစ်ခုစီတစ်ခုစီခွင့်ချက်ရှိဖြစ်ပြီးမြင်မယ်အစဉ်အတန်းအဋ္ဌိတို့နဲ့တန်းထားပြီးတော့ဒရန်နဲ့အဖြစ်နဲ့မမြင်ပဲတစ်ခုစီတစ်ခုစီပြတ်ပြီးမြင်မယ်ဆိုလို့ရှိရင်တဏှတိကနာပြောတယ်။အဲဒီလိုတစ်ခုစီတစ်ခုစီပြတ်ပြီးမမြင်ပဲအတုံးလိုက်အထက်လိုက်ညင်းနေမယ်အတန်းလိုက်ညင်းနေမယ်ဆိုလို့ရှိရင်တဏှတိကနာဖုံးအောင်နေတယ်။မန္တိကနာကဖုံးအောင်ထားပြီးဆိုလို့ရှိရင်ဒီအနိစ္စလက္ခဏာမထင်ရှားဘူး။ဒီချက်ယောဂီကိုယ်တိုင်ကလည်းဒီဖြစ်ချင်းပြချင်းတဘောကိုနှလုံးမသွင်းဘူး။ဖြစ်ချင်းပြချင်းတဘောကိုနှလုံးမသွင်းနိုင်ရင်လည်းဒီအနိစ္စလက္ခဏာမထင်ရှားဘူးနော်။ဒါနောက်တစ်ခုဒုက္ခလက္ခဏာအဘိနသဗ္ဗတိပိလနာတအမနာတိကာရဣရိယပတိဟိပဋိသနာတနာဥပ္ပထာတိဒုက္ခလက္ခဏာနော် ဒုက္ခလက္ခဏာဒုက္ခလက္ခဏာဒီအောဘိညာတံပတိဘိလနတဖြစ်ခြင်းဖြစ်ခြင်းတန်ခြင်းတို့ဖြင့်အမြင့်မပြည့်ရှင်ပန်းနှိမ့်ဆက်ခံရခြင်းသဘောကိုအမနာတိပါရနှလုံးမသွင်းခြင်းကြောင့်အရိယပတိဟိအရိယဘုဒ္ဓကပရိသနတဘုံမှန်ရင်ထာအနိအဖြစ်ကြောင့်နာဥပ္ပါဒတိယောဂဝတ္တပုဂ္ဂိုလ်ရဲ့အတိညာနဲ့မတင်လာမမြင်လာခြင်းဖြစ်ပေ၏ဒုက္ခလက္ခဏာမတင်လာကအဘိနတံပိတံပတိပိလနဒီသင်္ခါရတရားတွေရဲ့ဒုက္ခရတရားဆိုတော့ကနကသစ္စာတမျိုးသောအချက်အပြည့်တည်နေတဲ့ဥပါဒနဲ့ခန္ဓာငါးပါးကဒုက္ခသစ္စာတရား။ကျောင်းကျက်ပြိစ္ဆာသမှုပါသဘောတရားတွေကသမှုရသစ္စာတရား။ဒုက္ခသစ္စာတရားသမှုရသစ္စာတရားနှစ်ပါးကိုသင်္ခါရတရားလို့ပြောနေတယ်နော်။ဆိုသင်္ခါရတရားတို့ရဲ့ဖြစ်ခြင်းပြင်းခြင်းတန်ကျက်ဖြင့်အမြဲမပြတ်နှိမ့်ပါနှိမ့်ချအခဏရတဲ့သဘောကိုသွားပြီးတော့နှလုံးမသွင်းနှလုံးမသွင်းတဲ့ယင်နဲ့ဒုက္ခလက္ခဏာမထင်ရှားဘူး။အရိယဘုရင်ဖုံးအောင်ထားမယ်ဆိုလို့ရှိရင်လည်းဒုက္ခလက္ခဏာမထင်ရှားဘူး။အကြောင်းတော့ခုပြတယ်နော်။နာသာတဏ္ဍိဥရိယဗျာမနတိကာရေနပရိသတိတောဇာတအရိယပတိပရိသနတဒုက္ခလက္ခဏာနာဥပ္ပထာတိအရိယဘုရင်ဖုံးအောင်ထားလို့ဒုက္ခလက္ခဏာမထင်ရှားဘူးဆိုတာကရေသာအရိယပတအဘိနတံပတိပိလနာမနတိကာရေနပရိသတကဇာတဒီအရိယဘုဒ္ဓဖုံးအောင်ထားလဲဆိုတာကဘာကြောင့်ဖုံးအောင်ထင်လဲလို့ပြောရင်တဲ့နော်အဘိညာတံပတိပိလေနာမနတိကာရေနပရိသတကဇာတဖြည့်ခြင်းပြည့်ခြင်းတန်ခြင်းဖြင့်အမျက်မပြတ်နှင်းပိုင်းနှိမ့်ဆက်နေတဲ့သဘောကိုနှလုံးမသွင်းဘူးနှလုံးမသွင်းတဲ့အတွက်ထိုနှလုံးမသွင်းမှုကနေပြီးတော့ဖုံးအောင်ထားခြင်းသဘောတစ်ခုပေါ်လာတယ်ဖြည့်ခြင်းပြည့်ခြင်းတန်ခြင်းဖြင့်အမျက်မပြတ်နှင်းပိုင်းနှိမ့်ဆက်နေတဲ့သဘောကိုနှလုံးသွင်းနိုင်တယ်ဆိုတာကမေတ္တာရင်ကိုနှလုံးသွင်းရမယ်လို့ပြီးတော့ယုံနာဓမ္မပရမသင်္ခါရတရားတွေကိုနှလုံးသွင်းရမယ်ဒုက္ခသစ္စာတရားတို့ညာသစ္စာတရားအမြင်ရနေတဲ့ပရမတရားတွေကိုနှလုံးသွင်းရမယ်ပရမကိုညာအမြင်မဆိုင်တဲ့ပုဂ္ဂိုလ်ကဒီချင်းပြချင်းတန်ကျက်ဖြစ်အမြင်မပြတ်နှိမ့်ပါနှိမ့်ဆက်ခံရတဲ့သဘောကိုနှလုံးသွင်းလို့ရနိုင်မလားမရနိုင်ဘူးနော်ပရမကိုညာအမြင်ဆိုင်ပြီးတဲ့ဒီလိုကုန်တန်ခါမှန်တယ်လည်းရနိုင်အဲ့ဒါပရမကိုညာအမြင်ဆိုင်ပြီးတဲ့အချိန်ခါမှလည်းဒီချင်းပြချင်းတန်ကျက်ဖြစ်အနိစ္စခန္ဓာရတဲ့သဘောတွေကိုနှလုံးမသွင်းတဲ့ပုဂ္ဂိုလ်ရဲ့တိုင်းတန်မှာဒီဒုက္ခလက္ခဏာကိုအရိယဘုရားဖုံးအောင်တဲ့သဘောတစ်ခုပေါ်လာတယ်။ဆိုလိုရင်းလေးကတော့အရိယဘုရားနေဖုံးထားတဲ့ဆိုတာကတော့ဒုက္ခအမြင်ရတဲ့ဒုက္ခလက္ခဏာလေးမထင်ရှားဖို့ကိုအရိယဘုရားဖုံးထားတယ်လို့ပြောတာ။နည်းနည်းလေးနာကျင်တက်ကြလာတဲ့သတ္တအဟုဘက်လှည့်ပြီးလိုက်နည်းနည်းလေးနာကျင်တက်ကြလာတဲ့သတ္တအဟုဘက်လှည့်ပြီးလိုက်။အဲ့ဒီလိုဆိုတော့ဒုက္ခကတိညာညာမကြည့်ဘူးဒါကဒုက္ခကိုပြောလို့ရင်ဖြစ်ခဏကဒီချင်းပြည့်ချင်းတန်ချက်ဖြစ်အနိစ္စခဏရတဲ့ဘုက္ခုနှလုံးမသွင်းမှုဆိုတာကသင်္ခါရဒုက္ခကိုပြီးပဲထားတယ်။ဒုက္ခနဲ့သင်္ခါရဒုက္ခနှစ်ခုကိုပူးပြီးတော့ဖွင့်တယ်နော်။ဒါတော့ဒီဒုက္ခအစ်စ်မတင်ကြတာကအရိယဘုက္ခလေးတွေဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်ပြင်းပြင်းပြီးခဏပြင်းနေတော့ဒုက္ခမတင်ချာသင်္ခါရဒုက္ခခေါ်တဲ့ဒီချင်းပြချင်းတန်ချက်ဖြစ်အနိစ္စခဏရတဲ့သဘောကမတင်ချာတာကတော့ရှင်ချင်းချင်းချင်းတန်ကျက်ဖြင့်အမျက်မပြတ်နှိမ့်ပါနှိမ့်ဆက်ခံရတဲ့သဘောဝကိုလုံးလုံးနှလုံးမသွင်းခြင်းတော့မထင်ရှားတာနော်အဲဒါအဲဒီလိုမထင်ရှားခဲ့ဘူးဆိုရင်ဒုက္ခလက္ခဏာလည်းမထင်ရှားတော့နော်ဒီတော့ဒီဒုက္ခလက္ခဏာထင်ရှားရေးကလည်းပရမတ်နဲ့ပဲခွင့်ချက်ဖြစ်နေပါတယ်ပရမတ်ကများအမျက်မစိုက်ကြမြတော့ဒီဒုက္ခလက္ခဏာဟာဘယ်ရောက်ဆုံးလို့တဲ့ဒုက္ခလက္ခဏာဘယ်လိုမှမပေါ်နိုင်ဘူးနော်ဒီနောက်တစ်ခုအနတ္တလက္ခဏာနန္ဒာလက္ခဏာနာရဓာတဝိနေဘောဂတာအမနာတိကာရဂနိနပရိသနတနာဥပ္ပထာတိအနတ္တလက္ခဏာအနတ္တလက္ခဏာတိကနန္ဒာဓာတဝိနေဘောဂတာအတိတိသောယုတ်ကနန္ဒတောကိုတလုံးစီလုံးစီညာဖြင့်ခွင့်ချသိချင်းခြင်းကိုပြုလျက်တလုံးစီတလုံးစီသောပရမတ္ထတရားတို့ကိုအမနာတိကာရနှလုံးမသွင်းခြင်းကြောင့်ခဏိနယုတ်သောယုတ်ခေနံဒုနံကေတိပရိသနာတဖုံးသောယိထာတိအဖြစ်သောနာဥပ္ပထာတိယောဂဝတ္တပုဂ္ဂိုလ်ရဲ့အတိညာနဲ့မထင်ရှားလာခြင်းဖြစ်ပေ၏။နန္ဒတုဝိနိဘောဂတအမနတိကာရအတိတိသောယုတ်ကနန္ဒတိကိုယုတ်သောယုတ်ခေနံဒုနံကေတိကိုတလုံးစီလုံးစီညာနဲ့ဖြိုခွဲဖြည့်စီပြီးတော့ခွဲကြံသိကြခြင်းပြုပြီးတော့မှပရမတ်တိကိုသိမ်းပြီးနှလုံးမသွင်းဘူးနော်အဲ့ဒီပရမတ်ကိုလှမ်းပြီးနှလုံးမသွင်းတာကအကြောင်းတစ်ခုနှလုံးမသွင်းလိုက်တဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာဖြစ်လဲ။ဒလေနာပရိသနာတာရုပ်တုံရုပ်ခေနှလုံးနာကြီးတကပြန်ပြီးတော့ဖုံးခွန်းထားလိုက်။ဒီတော့ဦးဇင်းတို့လက်ကလေးတစ်ခုကိုွေးတယ်ဆိုကြစို့နော်။ကိုွေးတဲ့နေရာမှာပရမတ်တသစ္စာနဲ့ဘက်ကနေလှမ်းပြီးတော့ဓာတ်ခွဲကြည့်လိုက်တော့ကိုွေးခြင်းနဲ့ဘက်မှာသစ္စာတွေတည်ရှိ။က ဝဲနေတဲ့ဘက်မှာယုတ်တရားတွေရှိလက်ကိုပဲဖမ်းပြီးဒါလေးပါစိုက်ကြည့်ပါဘုရင်ကမကလအမှုန်လေးတွေအလုံးဖြစ်သွားတယ်ဒုက္ခလအမှုန်လေးတွေကိုဓာတ်ခွဲလိုက်မယ်အမျိုးစားခွဲတိုင်းချလိုက်မယ်ဆိုရင်တော့ကာယတက္ကကလဘဝတက္ကကလစိရိဇအထက်ကလဥဒိကအထက်ကလအာရဇအထက်ကလဒုပိယုတ်လအမျိုးစားက၅မျိုးယောအမျိုးစား54မျိုးရှိတယ်နော်ကာယတက္ကကလ50မျိုးဘဝတက္ကကလ50မျိုးစိရိဇအထက်ကလဥဒိကအထက်ကလအာရဇအထက်ကလဒီက10မျိုးစီပေါင်းလိုက်တော့20နဲ့24ပေါင်းလိုက်ရင်54မျိုးနော်ထို54မျိုးသောယုတ်တရားတွေကတစ်ခက်ဝေကျင်ဆန့်ကျင်နေတဲ့စိတ်ကလေးတွေကနန္တရာဘက်ကတစ်ခက်ရှိနော်ဝိဉ္ဇဉ်ဆန့်ကျင်နေတဲ့စိတ်ကလေးတွေဘက်မှာလည်းခန္ဓာ၃မျိုးပြောဖို့လိုတယ်။ဝိနေတဲ့ဆန့်နေတဲ့လက်ဖက်မှာလည်းခန္ဓာ၃မျိုးပြောဖို့လိုတယ်။အဲ့ဒီ54မျိုးသောယုတ်ရှင်ကိုပရမတ်ကိုညံ့အမြင်ဆိုင်အောင်နှလုံးသွင်းတတ်ပြီးဆိုရင်အဲ့ဒီယုတ်လောကမှာခန္ဓာပြောသွားပြီ။ပရမတ်ကိုညံ့အမြင်ဆိုင်ပြီ။ပရမတ်ကိုညံ့အမြင်ဆိုင်လို့ခန္ဓာပြောပြီးဆိုပြီးနဲ့ဒီစင်းနေတဲ့အနတ္တညံ့အမြင်ပေါ်လာမယ်။ဝိဉ္ဇဉ်နေတဲ့စိတ်စိတ်တွေဆန့်ကျင်နေတဲ့စိတ်စိတ်တွေကိုလှမ်းကြည့်လိုက်တော့မနောဒွာရိကဇောဝိတိစိတ်အစဉ်တွေဖြစ်တယ်။ဣဇဒွာရိကဇောဝိတိစိတ်အစဉ်တွေကအိရိယာပုဂ္ဂိုလ်ဖြစ်နေတဲ့သွားမရှိကြဘူး။မနောဒွာရိကဇောဝိတိစိတ်အစဉ်မဲ့မနောဒွာရဟောဇံဇောခဏချင်းအနေနဲ့ယေဘုံရအပြင်ဖြစ်တယ်။ဒါရောကြတော့လည်းရှိမယ်မကြတော့လည်းရှိနော်မနောဒရဝဇ္ဇမစိတ္တိကဆင်းရဲလုံးဇောတွေမှာကုသိုလ်ဇောဖြစ်ခရင်တော့စိတ္တိရေပုံရအဆင်းတော့တော့လေးလုံးတော့အရှိမဖြစ်ကြဆက်နော်အကုသိုလ်ဇောဖြစ်ရင်လည်းအကုသိုလ်ဇောကိုရဆက်တယ်လည်းရှိတော့အကုသိုလ်ဇောအလျောဇောပေါ့နော်အဲဒီစိတ္တိတွေကမနောဒရဝဇ္ဇမရှိတဲ့စိတ္တိဆင်းရဲလုံးဇောတွေမှာရှိနေတဲ့စိတ္တိ34လေးလုံးစလုံးတွေ